လာမယ့်ဆယ်စုနှစ်ကုန်ပိုင်းမှာလူတွေနဲ့ပစ္စည်းတွေကိုလဘဘိုတည်ဆောင်သွားဖို့လသွားဒုံးရင်တစ်ခုကိုတည်ဆောက်ရေးအမေရိကန်အကာသလိပ်လာစုဆိုင်ရေးအေဂျင်စီ NASA အဖွဲ့ကနေပြီးခဲ့တဲ့နှစ်ကစဉ်စားဆန်းသက်ခဲ့ကြပါတယ်လကဘာရှာဖွေလိပ်လာရေးစီစဉ်ရဲ့ရရှိပြောရဒီနှစ်အတွက် NASA ကလှုပ်သွားမယ့်လုပ်ငန်းတွေဟာပြီးခဲ့တဲ့နှစ်ကဆန်းသက်ခဲ့တဲ့လသွားဒုံးရင်ပေါ်မှာလုပ်မယ့်လှုပ်ရှားမှုတွေကိုလောက်ကင်သွားဖို့တည်ဆောက်ရေးလုပ်ငန်းတွေပါပဲလို့အကာသယင်မူဟောင်း Scott Horowalk ပြောပါတယ်
Last year, we did the exploration systems architecture study. Basically, the how are we going to get there? What we're looking at this year, this is the year of what do we do when we get there?
ပြီးခဲ့တဲ့နှစ်ကတော့အခြေခံအားဖြင့်လကဘာကိုကျွန်တော်တို့ဘယ်လိုသွားကြမလဲဆိုတဲ့ကိစ္စပေါ်မှာမူတည်ပြီးတော့ရှာဖွေလေ့လာရေးစနစ်တွေတည်ဆောက်ပြီးတော့လုပ်ခဲ့ကြတာပါဒီနှစ်မှာတော့လကဘာဘောကိုရောက်ရင်ကျွန်တော်တို့ဘာတွေလုပ်ကြမလဲဆိုတာကိုလေ့လာနေကြပါပြီလို့အကသယင်မူဟောင်း Scott Horowalk ကနေပြောသွားခဲ့တာပါဘာတွေလုပ်ကြမလဲဆိုတဲ့မေးခွန်းရဲ့အဖြေတွေကတော့လကဘာဘောကိုဆင်းနိုင်မဲ့ယင်ကိုဘယ်လိုပုံစံမျိုးဒီဇိုင်းဆွဲကြမလဲဆိုတာနဲ့လကဘာရဲ့ဘယ်နေရာတွေကိုတွားကြမလဲဆိုတာတွေကိုအမေရိကန်ပြည်ထောင်စုကနေလှုပ်ဆောင်သွားမယ်ဆိုတာပါပဲ NASA အဖွဲ့ကတော့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့တည်ဆောက်ရေးလုပ်ငန်းတွေကိုစတင်နေပါပြီအခုစီစဉ်ဟာ2004ခုနှစ်တုန်းကအာကာသဆိုင်ရာမူဝါဒအသစ်အဖြစ်အမေရိကန်သမ္မတ George W. Bush ကကြေညာခဲ့တာရဲ့အကျိုးရလဒ်ပဲဖြစ်ပါတယ်ဒါမဲ့တက္ကသိုလ် 2020 ခုနှစ်မှာလကဘာဘောကိုလူတွေပြန်ဆင်းသက်ရေးအစီအစဉ်ဟာအကာသရှာဖွေလေ့လာရေးလောကမှာပထမဆုံးခြေလှမ်းဖြစ်သလိုဒီအစီအစဉ်ကနေတဆင့်အင်ငါဂျိုကိုလူတွေသွားနိုင်ဖို့တဖြည်းဖြည်းနဲ့ဖြစ်လာနိုင်ပါလိမ့်မယ်။ဒီချိန်ထဲမှာပဲလာမယ့်တက္ကသိုလ် 2030 ခုနှစ်အထိတည်ဆောက်နေမယ်။နိုင်ငံတကာအကာသစခန်းတည်ဆောက်ဖို့နဲ့ကမ္ဘာနဲ့လကဘာကြားသယ်ယူပို့ဆောင်ပေးမယ်။လွန်ပြိုင်ရင်တည်ဆောက်ရေးလုပ်ငန်းတွေကိုဆောင်ရွက်နေစေမှာပဲ။2020ခုနှစ်အစီအစဉ်အတွက် NASA ရဲ့အရာရှိတွေကသတ်မှတ်ထားတဲ့နောက်ဆုံးရက်ကိုမှီနိုင်ဖို့အတွက်လဲဌာနကိုပြန်ပြီးတော့စီရုပ်နေရပါတယ်။ဒါဟာစစ်မျက်နှာနှစ်ခုဖွင့်ပြီးတော့တိုက်နေရတယ်လို့ပါပဲ။လို့ရကန်ရတာပို့ပြီးတော့ခက်ခဲစေပါတယ်။ချပေးလိုက်တဲ့ budget ကနေထပ်မတိုးပဲလုပ်ရမယ်အစီအစဉ်ဖြစ်တာကြောင့်ကြီးမားတဲ့စင်ခေါ်မှုတစ်ခုကိုလုပ်ကင်နေရတာပါလို့အကာသယင်မူဟောင်း Scott Horowalk ကပဲပြောပါတယ်
။ This is different. For the last 20 or 30 years in human space flight, NASA has been in the operating mode.We have not developed
it. အခုစီစဉ်ကတခြားစီစဉ်တွေနဲ့မတူပါဘူး။လွန်ခဲ့တဲ့နှစ်20 30လောက်တုန်းကလုပ်ခဲ့ကြတာကလူတွေကြီးတက်တက်တင်ခေါ်သွားနိုင်တဲ့အာကာသယာဉ်စီစဉ်တွေပါ။နှစ်ပေါင်း30အတွင်းမှာကမ္ဘာနဲ့လကမ္ဘာအကြားလူတွေတည်ယူပို့ဆောင်ပေးမဲ့အာကာသယာဉ်တစ်တခုမတီဆောက်ရသေးပါဘူး။ဒါဟာတိတ်ပြီးတော့ရေးကြည့်တဲ့လုပ်ငန်းတစ်ခုဖြစ်ပြီးအတိုက်ခံလုပ်တာတွေလည်းအများပြားရှိနေတာကြောင့်အခုကျွန်တော်တို့လုပ်နေတဲ့လွန်ပြန်ရင်နဲ့အာကာသစခန်းလိုမျိုးလုပ်နေလို့မဖြစ်ပါဘူး။ကျွန်တော်တို့ကတိုးတက်မှုတွေအားလုံးကိုဆက်ပြီးတော့ဖြစ်နေစေခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့စီမံကိန်းတွေကိုလည်းတစ်ချိန်နဲ့တစ်ချိန်နဲ့ထဲမှာပဲအကောင့်ထဲပေါ်လုတ်ကင်သွားကြရမှာပါ။နောက်ပြီးအခုလုပ်နေတာတွေနဲ့မတူတဲ့အရာတွေကိုလုပ်ရမလားဆိုတာကိုလည်းလူတွေကိုမေးရပါလိမ့်ဦးမယ်လို့ Mr. Horowalk ကနေပြောသွားခဲ့တာပါ။ NASA ဌာနရဲ့အကြီးအကဲ Michael Griffin ကတော့အာကာသယာဉ်အသစ်တစ်ခုအစင်းနစ်ဖြစ်နေအောင်လုပ်မယ်လို့မျှော်လင့်ထားခဲ့ပေမဲ့လည်းဗန္နာရေးဆိုင်ရာအခက်အခဲတွေကြောင့်နောက်ကိုနှစ်နှစ်ထပ်ပြီးတော့စုပ်ခရရတယ်လို့ဆိုပါတယ်။
With regard to overall deployment dates and test dates, of course, they're financially driven.
တိုးတက်ဖြစ်ထွန်းမှုတွေဖြစ်ပေါ်လာခဲ့တဲ့နေ့ရက်တွေနဲ့ဆန်းသက်မှုတွေလုပ်ခဲ့တဲ့နေ့ရက်တွေကိုပြန်ပြီးတော့ကြည့်လိုက်ရင်တို့ရဲ့အနေနဲ့ငွေကြေးတွေထပ်ပံ့ပိုးပေးဖို့အားတက်ခဲ့ကြပါတယ်လို့ NASA အဖွဲ့ရဲ့အကြီးအကဲ Michael Griffin ကနေပြောသွားခဲ့တာပါ။ငွေကြေးပြဿနာကလူတွေကိုလဘော်ရောက်နိုင်မှုအစီအစဉ်ကိုနှောင့်နှေးကြံ့ကြာစေပါတယ်။ငွေကြေးရွေချက်က2015ခုနှစ်နဲ့2020ခုနှစ်တွေမှာလကဘာဘောကိုလူတွေတောင်းနိုင်မှုစီစဉ်ထားခဲ့ပေမဲ့လည်းအခုတော့နောက်ထပ်5နှစ်လောက်ထပ်ပြီးကြာအောင်မဲ့သဘောပ
ါ It's a strategic element of what makes the United States a great power and we will not abandon it
အခုကျွန်တော်တို့လုပ်နေတဲ့စားချက်တွေအားလုံးဟာအမေရိကန်ပြည်ထောင်စုကြီးအတွက်မဟာအင်အားတစ်ခုဖြစ်စေမှာဆိုတော့ကျွန်တော်တို့အနေနဲ့ဒါကိုစွန့်လွတ်မှာမဟုတ်ပါဘူးလို့ NASA လို့ခေါ်တဲ့အမေရိကန်အာကာသလေ့လာစုဆိုင်ရေးအေဂျင်စီရဲ့အကြီးအကဲ Michael Griffin ကနေတွေ့သွားခဲ့တဲ့အကြောင်းအခုတော့တိုက်ပန်တဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးလိုက်ပါတယ်ခင်ဗျာ